မြန်မာနိုင်ငံမှာကလေးငယ်တွေအပါအဝင်ဆန္ဒပြပြည်သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကကြီအစ်စ်တွေနဲ့အင်အားသုံးနှိမ့်နေနေတဲ့အပေါ်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာရဲ့စိုးရိမ်ချက်တွေမြင့်တက်လာနေပါတယ
်။ And the country team in Myanmar tells us they remain deeply concerned over the ongoing use of force against children including live ammunition
ကလေးငယ်တွေအပေါ်မှာတော့မြန်မာစစ်တပ်ကကြီအစ်စ်တွေနဲ့တုံပြီးတော့ဆက်လက်နှိမ့်နေနေတဲ့အတွက်မြန်မာရောက်ကုလသမဂ္ဂဝန်ထမ်းတွေအလွန်စိုးရိမ်နေပါတယ်။တုံကျိုရေးတပ်ဖွဲ့တွေအနေနဲ့ကလေးငယ်တွေနဲ့လူငယ်လူရွယ်တွေကိုထိခိုက်စေမယ့်နီလာတွေနဲ့အကြမ်းဖက်တာမျိုးမလုပ်ဖို့မြန်မာကုလသမဂ္ဂအဖွဲ့ကဆက်ပြီးတော့တိုက်တွန်းတောင်းဆိုပါတယ်။ဧပြီလ13ရက်နေ့ကယူနီဆက်ဖ်ရဲ့ထုတ်ပြန်ချက်အရဆိုရင်တော့လုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်နဲ့တည်ဆုံခဲ့ရတဲ့ကလေးငယ်က52ယောက်ထက်မနည်းရှိပြီးတော့မစင်မချင်းဖမ်းဆီးခံရသူတွေထက်မှအရွယ်မရောက်သေးတဲ့သူ1000ထက်မနည်းပါဝင်တာကိုတွေ့ရပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးပြောခွင့်ရသူစတီဖန်ဒူဂျာရီကနေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။လူခွေဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကမြန်မာနိုင်ငံတွင်းကအခြေအနေကိုစီးရီးယားနိုင်ငံနဲ့နိုင်ရှင်ပြောဆိုလိုက်တဲ့နေ့မှာပဲကုလအတွင်းမှုချုပ်ရုံးပြောခွင့်ရသူဒူဂျာရစ်ရဲ့ပြောဆိုချက်ထွက်လာတာဖြစ်ပါတယ်။မြန်မာစစ်တပ်ကသူ့ပြည်သူတွေကိုအကြမ်းဖက်တပ်ဖြတ်နေတာကိုနိုင်ငံတကာကထိရောက်စွာမဟန်တားဘူးဆိုရင်တော့စီးရီးယားနိုင်ငံမှာ2017ခုနှစ်ကကြုံတွေ့ခဲ့ရတဲ့ဘေးဒုက္ခအနေမျိုးလူတွေတန်းနေချီဘေးဒုက္ခရောက်ရတဲ့အမားတွေထကြုံရလိမ့်မယ်လို့လူခွေဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘာရှလက်ကဧပြီလ13ရက်နေ့မှာပဲသတိပေးထားပါတယ်။စီးရီးယားမှာပေါပောက်ခဲ့သလိုတွေးထွက်တန်ယူအမားမျိုးတွေဘယ်နေရာမှာမှထပ်ပြီးတော့ပေါပောက်မလာအောင်လို့နိုင်ငံတွေအနေနဲ့ဝိုင်းဝန်းဟန်တာကြဖို့လဲကုလမဟာမင်းကြီးကကြေညာချက်ထုတ်တိုက်တွန်းထားတာဖြစ်ပါတယ်။